Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ3ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ16.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့စီစဉ်ဘီကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြန်မာစိုးရအနေနဲ့ရိုဝင်ဂျာမွတ်စလင်တွေကိုတန်းတူရည်တွေဆက်ဆံမှုအမေရိကန်အစိုးရတန်တမန်တူကတိုက်တွန်းလိုက်ပါတယ်ဒီနေ့ငံရန်စီမြစ်ထဲမှာတိမ်မောက်သွားတဲ့ခီးစက်တွေတင်မောဘောကပျောက်ဆုံးနေတဲ့လူ430ကျော်ကိုကယ်ဆယ်လို့သားတွေဆက်လက်ရှာဖွေနေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့တူကြီးညာပေးမှာပ
ါကောင်းပါပြီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နေဂျင်းဆာရခိုင်ပြည်နယ်မောင်းတော်ဒေသမှာလူခိုးဝင်မှုနဲ့လူမောင်းခိုးကူးမှုတိုက်ဖျက်ရေးအတွက်နေဆက်လုံခြုံရေးနဲ့ပတ်သက်လို့ကတော့
ရခိုင်ပြည်မှာပထမဆုံးဖွဲ့ထားတဲ့နေဆက်လုံခြုံရေးရဲတပ်ဖွဲ့ကနေပြီးတော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်ဆက်မှာပေါ့နော်ဘင်္ဂလားဒေ့ရှ်နယ်ဆက်မှာဒီလူခိုးကူးမှုပပျောက်တဲ့အထူးစီမံချက
်ရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်တင်ပြယူနေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းပါရှင်တင်ပြအပြည့်စုံကိုတော့နောက်ပိုင်းမှာတင်ပြပေးပါမယ်။ဒါအပြင်အရှိတောင်အာရှဒေသရင်းကလှေစီးဒုက္ခတွေတင်ဆောင်ထားတဲ့လူမောင်ခိုးကူးသူတွေရဲ့ဆက်လေတွေကိုဆက်လက်ရှာဖွေဖို့ကုလသမဂ္ဂအရာရှိတွေကတိုက်တွန်းလိုက်တဲ့တင်ပညာရေးဥပဒေပြုပြင်ဖို့တောင်းဆိုဆန္ဒပြတဲ့ကျောင်းသားတပိတ်ကိုပါဝင်ကူညီမှုနဲ့အကျဉ်းချခံထားရသူရဲ့နောက်ဆုံးကြားမရေးအခြေအနေနဲ့နိုင်ငံတကာသတင်းတပုတ်ကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ပုတ်ထူးနေထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင
်။မြန်မာစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုတန်းတူရည်တွေဆက်ဆံဖို့အမေရိကန်အစိုးရတန်တမန်တူကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံသားတွေလိုရိုဟင်ဂျာတွေကိုလည်းလက်ခံဆက်ဆံဖို့လိုအပ်တဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးအန်ဒရူးချက်စ်ကထိုင်းနိုင်ငံဘန်ကောက်မြို့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကယာယီခေါ်လုံခွင့်ပေးထားတဲ့လေဆိပ်ပြဒုက္ခရဲစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်တန်တမန်ကမှတ်ချက်ပေးပြောကြားလိုက်တာဖြစ်ပါတယ်။မကြာသေးခင်လတွေကဆက်လို့ထောင်နဲ့ချီတဲ့လေဆိပ်ထွက်ပြေးလာသူတွေအရှိတောင်အရှာနိုင်ငံတွေရဲ့ကမ်းခြေတွေကိုရောက်လာခဲ့ကြတယ်လို့နောက်ထပ်လည်းဘင်္ဂလားပင်လယ်ော်နဲ့ကပလီပင်လယ်ပြင်တွေမှာရှိနေနိုင်သေးတယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းရိုဟင်ဂျာတွေဟာခွဲခြားဆက်ဆံခံရမှုတွေကြောင့်မြန်မာနိုင်ငံကထွက်ပြေးလာနေရတဲ့အကြောင်းတင်းနှင်းလာနေတုန်းကပဲပြောကြားခဲ့တာပါ။အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးရစ်ချတ်ဆန်ကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံရေးခေါင်းဆောင်တွေအားလုံးရိုဟင်ဂျာအရေးပုံမှန်လင်းလင်းပြောဆိုဖြစ်ရှင်းကြဖို့တိုက်တွန်းခဲ့တာပါ။ဒီကနေ့မှာပဲပြည်ထောင်စုလွတ်တော်တာယကပြည်ထောင်စုဥက္ကဋ္ဌသူရဦးရှိမန်းကလည်းကုလသမဂ္ဂတွင်းရင်းမှုချုပ်နဲ့လူညွေးကောင်စီဥက္ကဋ္ဌထံစာရေးသားပေးဖို့ပဲပြီးလူစည်းဒုက္ခတွေအရေးလူကုန်ကူးမှုပြဿနာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အထင်အမြင်လွန်မှားမှုတွေမဖြစ်ပေါ်စေဖို့လူမျိုးစုပြည်ပကတိမကြီးထွားစေဖို့အထူးလေးပေးဆောင်ရဖို့လည်းတိုက်တွန်းခဲ့ပါတယ
်။ဒီသတင်းပတ်အစောပိုင်းကမြန်မာကမ်းလွန်မှာကယ်ဆယ်ခဲ့ရတဲ့တည်စည်းပြည်ဒုက္ခတွေ900ကျော်အတွက်စစ်စစ်ရေးတွေကိုစတင်လှုပ်ဆောင်နေပြီလို့မြန်မာအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အမျိုးသမီး90ကျော်နဲ့ကလေးတငယ်40ကျော်ပါဝင်တဲ့ဒီဒုက္ခသည်တွေကိုဗုဒ္ဓဘူးနေမှာတောင်မျိုးမျိုးနာကလူဝင်မှုကြီးကြပ်ရေးစခန်းကိုခေါ်ဆောင်လာခဲ့တယ်လို့မြန်မာတာဝန်ခံအရာရှိတွေကရခိုင်ပြည်နယ်မောင်တော်မျိုးနာမှာရောက်နေတဲ့ VOA သတင်းတောက်တွေကိုပြောပါတယ်ဒီဒုက္ခသည်ရဲ့အနေအထားနဲ့ပတ်သက်ပြီးဘာသူတို့နဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်ဖို့လိုတယ်ဆိုတာတွေကိုတာဝန်ခံအရာရှိတွေဆုံးဖြတ်ဖို့အတွက်3ရက်လောက်အချိန်ရွာမှာဖြစ်ကြောင်းလည်းပြောပါတယ်လေစီးပြေဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီဒုက္ခသည်တွေတဲကအမျိုးသမီးနဲ့ကလေးငယ်တွေကိုတနေရာအမျိုးသားတွေကိုတနေရာစီခွဲထားတယ်လို့ဖော်ပြထားပါတယ်ဒီကနေ့ပဲနိုင်ငံခြားရေးဝန်ကြီးဥဝနမောင်လင်းဟာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုဆင့်ခေါ်ပြီးဒီလေစီးပြေဒုက္ခသည်တွေနဲ့ပတ်သက်ပြီးပြောကြားခဲ့တာပါပြီးခဲ့တဲ့လတည်းမှာလဲလေစီးပြေဒုက္ခသည်208ယောက်လိုက်ပါလာတဲ့လေကိုမြန်မာအာဏာပိုင်တွေကကယ်တင်ခဲ့ရပြီးအဲ့ဒီထဲကအယောက်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပါတယ်သူတို့ကိုလဲတောင်ပြိုနားကစခန်းထဲမှာပဲထိမ့်သိမ်းထားတာဖြစ်ပါတယ်အများစုကသူတို့ဟာကောက်ဆက်စ်ဘဇားနဲ့တခြားဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တခြားနေရာတွေကနေပြန်ပြီးအဆွဲခံခဲ့ရပြီးလူမှောင်ခိုးတွေလက်ထဲရောင်းစားတာကိုခံခဲ့ရတယ်လို့ပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံရန်စီမြစ်ထဲမုန်တိုင်းကျနေချိန်မှာတိမ်မောက်သွားတဲ့ခီးစက်တွေတင်မောဘောကပျောက်ဆုံးနေသူလူပေါင်း430ကျော်ကိုကယ်ဆယ်လို့သားတွေဒီကနေ့မှလည်းဆက်လက်ရှာဖွေနေကြပါတယ်။ တက်ကြီးတဲ့ခီးသွွားတွေအများစုလိုက်ပါသွားခဲ့ပြီးမနေ့နောက်ပိုင်းကတိမ်မောက်သွားတဲ့တင်မောက်ကနေရှာဖွေကယ်ဆယ်နိုင်သူ14ယောက်ပဲရှိသေးတယ်လို့လည်းအစိုးရပိုင်းသတင်းကဖော်ပြခဲ့ပြီးသေဆုံးသူ18ယောက်ရှိပြီလို့လည်းအတည်ပြုထားတာပါ။ဒီထဲမှာပြောင်းပြန်မှောက်နေတဲ့တင်မောက်တွေက၄ခုနဲ့နေရာတွေမှာအသက်ရှင်ရဲ့ပြိမိနေနိုင်နေတဲ့ခီးတွေကိုရှာဖွေနိုင်မှုအရေးပေါ်ကယ်ဆယ်လုပ်သားတွေတင်မောက်1ပိုက်တန်ကူတွေကိုဖောက်နိုင်အောင်လည်းကြိုးစားနေကြပါတယ်။လေပြင်းတက်ခတ်ပြီးမိုးကြီးနေတဲ့အတွက်ကယ်ဆယ်လုပ်ငန်းတွေမှာအခက်အခဲတွေကြုံနေကြပြီးမြေရည်စည်းကြောင့်တင်မောက်ကဆိုရင်လည်းမြောက်ပိုင်းကို3ကီလိုမီတာလောက်ထိရွေ့သွားခဲ့တာပါ။ပြောက်ဆုံးနေသူတွေကိုတော့ရင်ကုန်သမား135ယောက်ကတညာလုံးရှာဖွေခဲ့ကြတယ်လို့လည်းစင်ဝါသတင်းဌာနကဖော်ပြထားပြီးကယ်ဆယ်လုပ်ငန်းကိုတော့ရေရင်48ဆင့်စစ်သား3000ကျော်နဲ့ဆောင်ရွက်နေပါတယ်။တင်မောကတနင်္လာနေ့နောက်ပိုင်းတော့ကရုတ်တရက်ပြင်းထန်တဲ့မုန်တိုင်းနဲ့ကြုံရကမိနစ်ပိုင်းအတွင်းမှာပဲတိမ်မောက်သွားခဲ့တာပါ။အသက်မသေလွတ်မြောက်လာတဲ့တင်မောကပတိန်နဲ့အင်ဂျင်နီယာကျောက်တို့ကတော့လေဆင်နှမောင်းတန်ခံခဲ့ရတာလို့ပြောဆိုထားကြပြီးအဖြစ်ပြက်နဲ့ပတ်သက်လို့သူတို့နှစ်ဦးစလုံးကတော့ရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေပါတယ်။
မြောက်ကိုရီးယားနိုင်ငံတွေကဘယ်ပြတ်မှတ်ကုန်မှုဆိုထိအောင်ပြစ်နိုင်တဲ့ပဲ့ထင်းတက်ဒုံးကြီးကိုဆန်းသက်ပြစ်လုခဲ့တယ်လို့တောင်ကိုရီးယားကပြောကြလိုက်ပါတယ်။ဒါဟာမကြသေးခင်ကမြောက်ကိုရီးယားရဲ့စီးရန်ဆတ်မှုတွေအတွက်တုံ့ပြန်တာဖြစ်နေအများကရှုမြင်ကြတာပါ။ဒီကနေ့ဗုဒ္ဓဘူးနယ်မှာတောင်ကိုရီးယားတောင်ပိုင်းကလက်နက်ပစ်ဆင်စခန်းကနေအောင်အောင်မြင်ဆန်းသက်ပြစ်လုခဲ့တာကိုတောင်ကိုရီးယားသမ္မတပတ်ကုံနယ်ကိုရိုင်းလာရောက်ကြည့်ရှုခဲ့တယ်လို့ကာကွယ်ရေးအရာရှိတွေကပြောပါတယ်။ဒုံးကြီးဟာကီလိုမီတာ900အတွင်းမြောက်ကိုရီးယားနိုင်ငံထဲကဘယ်နေရာကိုမဆိုထိအောင်ပြစ်နိုင်ပြီးဒီနှစ်အကုန်ပိုင်းလောက်မှာဒီနည်းပညာကိုစတင်သုံးဆွဲမှာဖြစ်တယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်။ဒီဒုံးလက်နက်ကို2012ခုနှစ်မှာအမေရိကန်နဲ့သဘောတူညီမှုရခဲ့တဲ့နောက်ပိုင်းတောင်ကိုရီးယားကတီထွင်ခဲ့တာဖြစ်ပြီးဒါဟာတောင်ကိုရီးယားပဲ့ထင်းတပ်ဒုံးကြီးတွေရဲ့အဝေးဆုံးပစ်ခွင့်ရတဲ့အကွာအဝေးထက်3ဆလောက်ပိုဝေးတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার နဲ့ဒုံးကြီးအစီအစဉ်တွေနဲ့ချိမ့်ချောက်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကသူ့ရဲ့ပဲ့ထင်းတပ်ဒုံးကြီးလက်နက်ကိုအဆင့်မြှင့်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူတို့ဟာရင်းငုတ်သင်းမောကနေပဲ့ထင်းတပ်ဒုံးကြီးကိုအောင်းအောင်မြင်မြင်ဆန်းသက်ပစ်လွှတ်နိုင်ခဲ့တယ်လို့မကြသေးခင်ကပဲပြောကြားခဲ့တယ်လို့ဒါဟာသူ့ရဲ့ဒုံးကြီးပစ်ခတ်နိုင်တဲ့အကွာအဝေးကိုအတော့ကိုတာသွားစေတယ်လို့ဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့လတုန်းကလည်းတာဝန်ပြဒုံးကြီးအတွက်အသေးစားနျူကလ িয়ার ထိပ်ဖူးတက်ဆင်မှုပြည့်စုံကောင်းမွန်တဲ့နည်းပညာရပြီလို့ကြေညာခဲ့တာပါဒီပြောကြားချက်တွေဟာချက်ကားပြောတာဖြစ်နိုင်တယ်လို့တခြားနိုင်ငံတွေကရောစီးရေးတုံးသက်သူအများအပြားကပါပြောဆိုကြပေမဲ့မြောက်ကိုရီးယားဟာဒီနှစ်မျိုးစလုံးကိုတိုးတက်အောင်လုပ်နေတယ်လို့တော့သတိပေးကြပါတယ
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုယနေ့6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ပြည်ဝမဲကန်တမြန်မာပိုင်းစီစဉ်ရဲ့ပေါ်တူနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ထိပ်တန်းတာဝန်ရှိသူတွေရဲ့အချင်းပြက်ချစားမှုရှုပ်ထွေးပုံနဲ့ဆက်နွယ်ပြီးတော့ဥက္ကဋ္ဌဆက်ဘလက်တာကိုအမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတဲ့အကြောင်းအမေရိကန်သတင်းတွေမှာဖော်ပြနေကြပါတယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့ကသတင်းစာရှင်းလင်းပွဲအတွင်း FIFA ဥက္ကဋ္ဌရာထူးကနှုတ်ထွက်မဲ့အကြောင်းရုတ်တရက်ကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအသက်89နှစ်အရွယ်ဘလက်တာကိုပြည်ထောင်စုစုဝါရှင်းနေတဲ့စုံစမ်းစစ်ဆေးပြည်တို့ကစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။ FIFA ဥက္ကဋ္ဌအဖြစ်၅ချိန်မြောက်တက်တန်းအတွက်တောက်ချန်နေကပဲထပ်မံအရွေးခံခဲ့ရတဲ့ဘလက်တာကတော့ဘောလုံးပြည်သက်တွေကစားသမားတွေအတင်းနေတဲ့ဘောလုံးအားကစားကိုချစ်မြတ်နိုးစီတွေလို့ဒီကမ္ဘာလုံးကသူ့ကိုထောက်ခံနေကြတာတော့မဟုတ်ဘူးဆိုတော့လည်းအတိအမှတ်ပြုပြောသွားပါရယ် FIFA ဖွဲ့ချုပ်အတွင်းပြုရင်ပြောင်းလဲဖွဲ့စည်းဖို့အကြီးအကျယ်လိုအပ်နေတာကိုလည်းဝန်ခံသွားခဲ့တယ်လို့ရည်မှန်းချက်တိုင်းဖြစ်အောင်လုပ်မယ်လို့လည်းကြေညာပြောဆိုခဲ့တာပါဒေါ်လာသန်းပေါင်းများစွာအကုန်ကျခံပြီး FIFA ကိုပံ့ပိုးကူညီနေတဲ့စီးပွားရေးလုပ်ငန်းတွေကတော့ဥက္ကဋ္ဌရာထူးကနှုတ်ထွက်မဲ့စွန့်ပြစ်ချက်ကိုကျူးဆိုခဲ့ကြပါရယ်American ချိုးရီကုမ္ပဏီ Coca-Cola ကတော့အားကစားဘောလုံးနဲ့ပြည်သက်တွေအတွက်အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းဖြစ်ပြောဆိုခဲ့တာပါလက်ရှိဥက္ကဋ္ဌ Blatter ကတော့ဥက္ကဋ္ဌသစ်ရွေးချယ်ဖို့ FIFA အထူးကွန်ကရက်ကိုတာဝန်ပေးထားပြီးခေါင်းဆောင်သစ်ရွေးချယ်မပြီးခင်အချိန်ထိတာဝန်ယူသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ဒီချိန်မှာပဲတောင်ကိုရီးယားနိုင်ငံ Hyundai ကုမ္ပဏီရဲ့ Billionaire တထည်လက်ဖြစ် FIFA ဘုတ်ဖွဲ့ဝင်ဟောင်းတူလည်းဖြစ်တဲ့ချွန်မွန်ဂျွန်းကတော့ဥက္ကဋ္ဌနေရာအတွက်ဝန်ပြိုင်မှုစဉ်းစားနေတဲ့အကြောင်းဒီကနေ့မှာပဲကြေညာခဲ့ပါတယ်
အကြမ်းဖက်တိုက်ခိုက်မှုတွေကိုကာကွယ်နိုင်မှုအတွက်ရည်ရွယ်ပြီးတယ်လီဖုန်းမှတ်တမ်းတွေကိုအစိုးရကစုဆောင်းရယူမှုအဆုံးသတ်စေမယ့်ဥပဒေမူကြမ်းကိုအမေရိကန်သမ္မတဘရစ်အိုဘားမားကအတည်ပြုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေသစ်ဟာအရက်သားတွေအတွက်ရောအမျိုးသားလုံခြုံရေးအတွက်ပါအကာအကွယ်ပေးနိုင်တယ်လို့သမ္မတကပြောပါတယ်။ဒါဟာအမျိုးသားလုံခြုံရေးအတွက်လူမှုယုံကြည်မှုကြီးကြီးမားမားရစေမယ်လို့လည်းပြောပါတယ်။အောက်လွှတ်တော်ကနေအတည်ပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုမနေ့ကအင်ကာနေ့ကအထက်လွှတ်တော်ကနေ68မဲ32မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး ်သမရကအခုလက်မှတ်ရေးထိုးအတည်ပြုပေးခဲ့တာဖြစ်ပါတယ်ဥပဒေအရအမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းခေါ်မှုမှတ်တမ်းတွေကို NSA အမျိုးသားလုံခြုံရေးအေဂျင်စီကနေဆောင်ရွက်ရမယ်အစားအမေရိကန်ပုဂ္ဂလိကတယ်လီဖုန်းကုမ္ပဏီတွေကနေစုဆောင်းပြီးတင်စီထားမှာဖြစ်ပါတယ်တကယ်လို့တစုံတစ်ယောက်ကအကြမ်းဖက်သူတွေဒါမှမဟုတ်အကြမ်းဖက်သမားလို့တန်လျာဖြစ်သူတွေနဲ့ဆက်သွယ်မယ်လို့တန်လျာဖြစ်ရင်ဒီလူနဲ့ပတ်သက်တဲ့မှတ်တမ်းကိုရယူနိုင်ဖို့အတွက်အစိုးရစုံစမ်းစစ်ဆေးသူတွေကတရားရုံးခွင့်ပြုချက်တောင်းခံဖို့လိုအပ်တာပါဆယ်စုနှစ်အတော်ကြာမှာအခုလိုထောင်လိုင်းရေးဆိုင်ရာအကြီးအမားဆုံးပြုပြင်ပြောင်းလဲမှုကိုလွှတ်တော်ကနေဆုံးဖြတ်ပေးခဲ့တာလို့ Democratic Party အထက်လွှတ်တော်မှ Patrick Leahy ကပြောပါတယ်။ဒါဟာ American ပြည်ထောင်စုရဲ့လုံခြုံရေးကိုသာမက American နိုင်ငံသားတွေရဲ့ကိုယ်ရေးလွတ်လပ်ခွင့်အတွက်ပါအကာအကွယ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။အထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကတော့ဒီစနစ်တရားလုံခြုံရေးဆိုင်ရာမှာအားနည်းစေတယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာအရေးပါတဲ့လက်နက်ကိုအစိုးရတာဝန်ရှိသူတွေလက်နဲ့အလှမ်းဝေးသွားအောင်လှုပ်ဆောင်တာလို့ဝေဖန်လိုက်ပါတယ်
ပုတ်ထုနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လင်းပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နယ်ချင်းဆက်ရခိုင်ပြည်နယ်မောင်နှောဒေသမှာလူခိုးဝင်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်နယ်ဆက်လုံခြုံရေးဆောင်ရွက်ချက်တွေကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့အဖွဲ့ဒီကနေ့တွားရောက်လေ့လာခွင့်ရပါတယ်။နယ်ဆက်လုံခြုံရေးအပြင်အဲ့ဒီဒေသတွင်လူအသွားအလာတွေကိုအထူးတင်းကြပ်ထားတာတွေ့ရပါတယ်။ VOA ဌာနမှဦးတန်းလွင်ထွန်းကိုဦးကိုသားညွန့်ကဆက်သွယ်မေးမြန်းချပါရရှင်
။ဒီလိုဒီနေ့မောင်နှောမြို့မှာဒီရခိုင်ပြည်မှာပထမဆုံးဖွဲ့ထားတဲ့နေဆက်လုံခြုံရေးရဲတပ်ဖွဲ့ကနေပြီးတော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်စပ်မှာပေါ့နော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာဒီလူကုန်ကူးမှုပွားပြောက်တဲ့အထူးစီမံချက်အနေနဲ့လုပ်နေတဲ့လုပ်ငန်းလေးတွေလိုက်ပြီးတော့ပြပါတယ်အထူးသဖြင့်ဒီနေဆက်ချန်စီယိုကာထားတဲ့အခြေအနေနောက်ပြီးတော့ဟိုဘက်ဒီဘက်ဟိုလူအသွားလာပေါ့နော်ထိန်းချုပ်တဲ့ပုံစံလေးတွေကျွန်တော်တို့လိုက်ပြတာရှိပါတယ်ခင်ဗျာnaf မြေတဲကိုကျွန်တော်တို့ဟို motor bike နဲ့ travel ပြီးတော့သူတို့ nature skin scan လေးတွေကြည့်ခွင့်ရခဲ့ပ
ါဟိုတလောကသူနေဆက်ကိုသူတို့ CO ကမယ်လို့ဘာလို့ပြောတာရှိပါတယ်အဲ့တော့အဲ့အခြေအနေတော့သူတို့လုံနေပြီလားခင်ဗျဟု
တ်ကဲ့အဲ့ CO ကတဲ့အခြေအနေကတော်တော်လေးပြီးသွားပါပြီဘင်္ဂလားဒေ့ရှ်နေဆက်တခြားမဟုတ်ပဲအပေါ်ကနေပြီးတော့အောက်ဒီမောင်တော်နာတီကစုစုပေါင်း39မိုင်အရှည်ရှိတဲ့ဟိုဒီနေဆက် CO ပေါ့နော်အဲ့ CO က concrete တိုင်နေနဲ့နောက်ပြီးတော့ဒါသူတို့တွေနဲ့ပေးစီတာစကြနာကာထားတဲ့ CEO ပါအဲဒီ CEO ကြောင့်မှာဟိုဒီကားနဲ့မော်တော်ဆိုင်ကယ်နဲ့လက်ပတ်ပြီးတော့ကြီးရှုပြီးတော့24နာရီတောင်းနေတယ်ဒီနေ့လည်းရှိပါတယ်အဲ့ပြင်ကိုဒီအဲဒီ CEO တစ်လျှောက်မှာတော့ဟို NAS မြေတဲကိုဝင်နေချောင်းလက်တက်ကလေးရှိတယ်အဲချောင်းလက်လက်တက်ကလေးကလည်းတော့အဲ့မှာအပေါက်ကြီးလို့ဖြစ်တော့အဲချောင်းလက်တက်သူ့ဘောင်28ခုမှာသူတို့ပြင်းပြောစင်လေးတွေနဲ့ဟိုလူနေကြားဆောင်စခန်းလေးပေါ့နော်အဲ့ဒါလေးတွေဖွင့်ပြီးတော့စောင့်နေတာရှိပါတယ်အဲ့ဒီထဲမှာဒေတာကန်ရွာသားတွေဟိုအပြင်ဘက်ကိုချောင်းပြင်ထွက်ပြီးတော့ဟိုဘက်နေစားပေါ့နော်အဲ့ဘက်ကိုနတ်စမီတဲကိုနားမြားကျင်တယ်ပါညာဆိုလို့ရှိရင်လည်းငါဖန်ကျင်တယ်ဆိုရင်လည်းအဲလေတစည်းကိုနှစ်ယောက်လုံးနဲ့အဲဒီဝင်းအထွက်တော်တော်လေးဒါဒီခွင့်ပြုပေးရတာရှိပါတယ
်အဲ့လိုမျိုးဒီလုံခြုံရေးစီမံတွေလှုပ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကနေပြီးတော့တခြားနိုင်ငံကနေပြီးတော့ခိုးဝင်တဲ့သူတွေနောက်တစ်ခါလူကုန်ကူးမှုပြဿနာတွေရော့ကျနေသလားသူရဲ့တုံ့တက်ချက်ကောအာဏာပိုင်တွေဘယ်လိုမြင်ပါလဲခင်ဗျ
သူတခြင်းမြန်မာပြည်အတွင်းမှာရှိနေတဲ့ပြည်ရွာရပ်ကွက်တွေမှာဒီလူတွေပြင်းရဲ့ပေါ့နော်အဲ့ဒါကိုသူတို့အင်းနဲ့တော်လေးတင်းတင်းကောက်ထားတာဆိုတော့သူတို့ကိုလာညောင်းနေပြီပါတယ်ဟိုမှာဒီမှာလူတွေဒီဆင်းရဲကောက်ခံမှုကအတော်အလာတင်းကြပ်တယ်ဆိုတဲ့နေရာမှာသူတို့နေတော်လေးကိုတတိကျသူဒီအိမ်ကလူပဲနေရောက်အတင်းထွက်တယ်ဘလောက်ကြီးသွားနေတယ်အတော်အလာဘလို့ရှိတယ်အစားပေါ့နော်အတူကြီးရောသူတို့တတိကျဆင်းရှိတာရှိပါတယ်အဲကျန်တာကတော့သူတို့တစ်ဖက်ကခိုးဝင်ဖို့ဆိုတဲ့ကြိုးစားမှုလေးတွေအဲဒါမှမဟုတ်ဒီကကျန်းကိုကျော်ပယ်လာပြီးတရားတိုက်ဖို့ကြိုးစားရတဲ့မှုလေးဘလောက်ပဲဒီလိုပြောပါအဲတော့ဘလို့စင်မှာတော့သူကပြီးခဲ့တဲ့ပတ်ဒီမှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာတို့လည်းအဲ့ဒီကိစ္စကိုအထူးသဖြင့်စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်။လုပ်တဲ့အခါကျတော့မြန်မာပြည်ကနေပြီးတော့သွားတဲ့စိတ်ပြောမတွေ့ရဘူးပေါ့နော်။တို့ကျွန်တော်အဲ့ဒီတို့စုံစမ်းစစ်ဆေးထားတဲ့ file လေးတချို့ပြပါတယ်။အဲ့ဒီမှာဟိုအပြင်ဘက်ကိုငါဖမ်းရင်းနဲ့ငါဖမ်းတဲ့လူတချို့ပြန်ပြီးဆွဲခံရတယ်ဆိုတဲ့ဟာလေးဂရင်းပုတ်ပေးကြတာရှိရဲ့ခင်ဗျ။အဲကြောင့်လည်းဆိုတော့ခိုင်းဘက်ကနေပြီးတော့လေနဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုလာပြီးတော့စောင့်ဆိုင်ပြီးတော့လူကုန်ကူးဖို့လာတဲ့လူတွေကတစ်ခါခါကြက်လို့ရှိရင်သူတို့လူကျင်တဲ့လူကြီးမပြည့်တဲ့အခါကြက်လို့ရှိရင်သ ထိုင်းဒီဘက်မြန်မာပြည်ဒီဘက်မှာငါးဖမ်းနေတဲ့သူတချို့ကိုအတင်းဝင်ဆွဲပြီးတော့ခေါ်သွားတာမျိုးတွေပါနေရှိတယ်လို့သူပြောတယ်။ဒီနေ့မနေ့တော့သူဟိုင်းဂျမ်ဘက်မှာဟိုချောင်းငယ်ထဲမှာပြည်တဲ့ဘက်ကဖမ်းမိတယ်ဆိုတော့လူ928ယောက်ပါတယ်အဲ့ဒီဘက်မောင်းတော့ဘက်ကိုရောက်လာကျွန်တော်တွေ့ခဲ့ရပါတယ
်။သူတို့တဲမှာကောမြန်မာနိုင်ငံကလူတွေပါပါလားအခု900ကျော်တဲမှာ
အဲ့တော့ကျွန်တော်အတိအကျမသိရဘူးခင်ဗျာကျွန်တော်တို့လည်းဒီနေ့မနေ့ပဲအဲ့ဒီအိမ်နေဇက်ဂိတ်တွေကိုကျွန်တော်လိုက်ကြည့်နေနေဝင်လာပြီးအဲ့မှာရက်သားနေကြတွေ့ပါတယ်ကျွန်တော်တို့အနောက်ဘက်ဝင်နေရပါဘူးဒီနေ့မနေ့ပဲရောက်ပါတယ်ရောက်ပြီးလို့ရှိရင်သူတို့ကတော့ကတော့ဘိုင်းကလူတွေထားတဲ့တောင်ပြိုလက်ဝဲမျိုးအဲ့ဒီအိမ်မတိနေဇက်ကိုပဲတော့ပို့ပါလိမ့်မယ်အခုပြောမှန်းကသူတို့ရိုက်စစ်နေမှုလို့ပြောနေတာလေးရှိလို့ပြန်ပို့ဖို့တောင်းချနေလို့စဉ်းစားမယ်လို့ကျွန်တော်ပြီးပါတယ
်ကိုသားညုံပါရှင်FOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တဆက်တည်းလေးစီပြေဒုက္ခသည်ရဲ့သတင်းနောက်တစ်ပုဒ်တင်ဆက်ပါောင်းမယ်။အရှိတောင်အာရှဒေတာရင်းကလေးစီဒုက္ခသည်ရဲ့တင်ဆောင်ထားတဲ့လူမောင်ခိုကူးသူရဲ့ဆက်လေတွေကိုဆက်လက်ရှာဖွေဖို့ကုလသမဂ္ဂအရာရှိတွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒီလေးစီပြေဒုက္ခသည်ရဲ့အရေးဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုပြီးဒီလေးစီပြေဒုက္ခသည်အရေးနဲ့ပတ်သက်လို့အချက်လေးချက်ပါစာတစ်စောင်ကိုပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကကုလသမဂ္ဂကိုပေးပို့ခဲ့ပါတယ်။ FOA သတင်းထောက် Steve Harmon ဘန်ကောက်မြို့တော်ကပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ဆက်ထားပါရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူ2000လောက်ဟာဒေသရင်းပင်လယ်ပြင်မှာရှိနေနိုင်ပြီးကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ဒေသဆိုင်ရာအစိုးရအကြံပေး Tom Vargas ကဒီကနေ့ပုံတုံးနေ့မှာသတင်းတောက်တွေကိုပြောပါရယ
်။အများစုကဘင်္ဂလားပင်လယ်အော်ဒါမှမဟုတ်အဲ့ဒီတဲကတဝက်လောက်ကမလေးရှားနဲ့အင်ဒိုနီးရှားမှာရှိနေပါတယ်။ဒါပေမဲ့သူတို့နေရာအတိအကျကိုတော့ကျွန်တော်တို့မသိပါဘူး။
အခုပတ်စောပိုင်းကမြန်မာနိုင်ငံကန်ယူရန်ဒေသကနေကယ်ဆယ်နိုင်ခဲ့တဲ့လူပေါင်း900ကျော်ကိုစစ်ဆင်မှုတွေလုပ်နေတယ်လို့မြန်မာဘက်ကပြောဆိုထားပါတယ်။အမျိုးသမီး90နဲ့ကလေးငယ်40လောက်ပါဝင်တဲ့ဒုက္ခသည်တွေကိုတောင်ပြိုနားမှာရှိတဲ့လူဝင်မှုကြီးကြပ်ရေးဌာနတစ်ခုကိုခေါ်ဆောင်သွားတယ်လို့မောင်တော်မျိုးကအရာရှိတဦးက VOA ကိုပြောပါတယ်။ဒီဒုက္ခသည်တွေကဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ဘလို့ဆက်ဆောင်ရမလဲဆိုတာကိုအဖြေရှာဖို့နောက်ထပ်3ရက်လောက်အချိန်ယူရမယ်လို့လည်းအနာပိုင်းတွေကဆိုရတယ်မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာကိုလက်ခံမထားဘဲဘင်္ဂါလီအဖြစ်သာခေါ်ဆိုတာပါလူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချခြင်းဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချက်ကတော့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားတွေအဖြစ်ဆက်ဆံမှုသူ့ရဲ့အင်ဒိုနီးရှားခီးစဉ်တွင်မှပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ဟာသူရောက်ခဲ့ဘူးသမျှအပြိနှိတ်ခံရတဲ့အဆိုးရွားဆုံးဒေသတွေထဲကတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်
surrounded by people looking at you. စကားပြောဖို့ကြောက်ရွံ့နေတဲ့လူအုပ်ကြီးကကျွန်မကိုဝမ်းကြည့်နေကြတာအတော်လေးစိတ်မသက်မသာဖြစ်ရပါတယ်။အထူးသဖြင့်သူတို့ဟာကလေးငယ်တွေဖြစ်ပြီးဒါဟာပုံမှန်တော့မဟုတ်ပါဘူး
။လွန်ခဲ့တဲ့လအတွင်းမှာပဲလေစီပြေဒုက္ခသည်200ကျော်တင်ဆောင်ထားတဲ့လေတစ်စီးကိုမြမရေပိုင်ထဲမှာဖမ်းဆီးမိခဲ့ပြီးအခုအခါမှာအဲ့ဒီသူတွေအားလုံးကိုဘင်္ဂလားဒေ့ရှ်နယ်စပ်နဲ့တိတ်မွေးတဲ့တောင်ပြိုနားကထင်းသီးစခန်းမှာထားတာပါ။အဲ့ဒီသူတွေကရှေ့ဦးကတော့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလို့ပြောပါရယ်။ VOA ကတီးတန့်တွေ့ဆုံမေးမြန်းခွင့်ရခဲ့ရမှာဒုက္ခသည်အများစုကဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar နဲ့တခြားစိတ်ကန်းတွေမှာသူတို့ဟာအတင်းကျပ်ခေါ်ဆောင်တာကိုခံပြီးလူမောင်ခိုကူးသမားတွေစီကိုရောင်းစားခံခဲ့ရတယ်လို့ပြောပါရယ်။အဲဒီကနေတဆင့်ဒီလူတွေဟာလေစီးပြေးဒုက္ခသည်အဖြစ်ကိုရောက်လာပြီးဒေတာရင်းပင်လယ်ပြင်နဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုရောက်ရှိခဲ့တာပါ။အခုအခါမှာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေအနေနဲ့နောက်ထပ်ဒုက္ခသည်တွေလက်ခံရမယ့်အရေးတွန်းဆုတ်နေချိန်မှာအမေရိကန်အနေနဲ့ငွေကြေးနဲ့ပြန်လည်အခြေချနေထိုင်နိုင်ရေးအကူအညီပေးဖို့ပြင်ဆင်နေတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ကပြောပါရယ်။
In terms of U.S. assistance to this crisis, I can't emphasize enough.
ဒီချက်တဲ့တွင်းကဒုက္ခသည်တွေရဲ့အခြေအနေကိုကျမတို့အနေနဲ့ဘလောက်ထိအလေးပေးဆောင်ရွက်ထားတယ်လဲဆိုတာကိုမပြောနိုင်တော့အောင်ပါပဲ။အမေရိကန်အနေနဲ့အကူအညီပေးခြင်းပြီးဒါကြောင့်လဲ IOM နဲ့ UNHCR ကိုငွေကြေးထောက်ပံ့ထားတာပါ။ဘာလို့လဲဆိုတော့ဒုက္ခသည်တွေအရေးအချိန်မီမြန်မြန်ဆန်ဆန်နဲ့အကူအညီပေးနိုင်အောင်လို့ပါ။
လွန်ခဲ့တဲ့လအတွင်းထိုင်းမလေးရှားနယ်စပ်တချို့မှာရာနဲ့ချီတဲ့ရုပ်ကြွင်းတွေမြုပ်နှံထားတာကိုတွေ့ပြီးထိုင်းအာဏာပိုင်တွေကလူ90ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။တက်ကြွလှရှားသူတွေကတော့အခုလိုလူမုံကိုကူးမှုတွေကာလကြာရှည်ရှိနေတာဟာအာဏာပိုင်တွေကမျက်ကွယ်ပြုထားတာကြောင့်လို့စွပ်စွဲထားပြီးအခုကမှတော့ထိုင်းနဲ့မလေးရှားနိုင်ငံတွေမှာဒီလူကုန်ကူးမှုနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးတာတွေပြုလုပ်သွားမယ်လို့အစိုးရအာဏာပိုင်တွေကကြေညာပြုပြောကြားထားပါတယ်။ဒီတော့အတွင်းပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမင်းကလည်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌတို့ထံစာရေးသားပေးပို့ထားပါရယ်ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံပေါ်မှန်ကန်မျှတစွာပြုမှုပြောဆိုဆောင်ရွက်ပေးရေးနောက်ဒီလူကုန်ကူးခြင်းလေစီးဒုက္ခသည်များကိစ္စမြန်မာနိုင်ငံအပေါ်အထင်လွဲမှားမှုများမဖြစ်ပေါ်စေဖို့လူမျိုးရေးပဋိပက္ခတွေမကြီးထွားစေဖို့ဒီပြည်တွင်းပြည်ပနိုင်ငံတော်အဖွဲ့အစည်းတွေကအလေးပေးဖို့နဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာလုံခြုံရေးနဲ့တည်ငြိမ်ရေးကိုဦးတည်ပြီးနိုင်ငံတကာအတိုင်းအဝိုင်းကပြည်ထောင်စုကိုဓမ္မတိုက်တန်ကြကြဖြည့်ရှင်ပြီးဗတ်လိုက်မှုကင်းဖို့ နောက်ဒီမြန်မာနိုင်ငံဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုပုံမှုခံရစေဖို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့တိုင်းရင်းသားတွေရဲ့ဇယက်လက္ခဏာတွေကိုထည့်သွင်းစဉ်းစားပြီးအဖက်ဖက်ကနေပြီးတော့အပြည်သူပေါင်းနဲ့ဆောင်ရွက်ပေးဖို့စတဲ့အချက်တွေဒီကုလသမဂ္ဂကိုတိုက်တွန်းထားတဲ့စာရီထဲမှာပါဝင်ပါတယ်ခင်ဗျာ
။ကိုအောင်ပါရှင်။ခုတော့ကျောင်းသားတပိတ်နဲ့ဆိုင်တဲ့သတင်းဖက်အလက်ပေးရအောင်ပါ။ပညာရေးဥပဒေပြုပြင်ဖို့တောင်းဆိုဆန္ဒပြတဲ့ကျောင်းသားတပိတ်ကိုပါဝင်ကူညီမှုနဲ့တာယာဝတီထောင်မှအကျဉ်းချခံရတဲ့သူကျန်းမာရေးအခြေအနေဆိုးဝါးနေတာကြောင့်ရန်ကုန်ဆေးရုံကြီးမှာကုသခံရပါတယ်။ကျန်းမာရေးအခြေအနေကြောင့်အချုပ်ကနေအာမခံရဖို့အတွက်မိသားစုတွေကစူးစမ်းနေရပါတယ်။အကြောင်းဆုံးကတော့ထိုင်းအခြေဆိုင် VOA သတင်းထောက်မှအေးအေးမာကခုလိုသတင်းပေးပို့ထားပါတယ
်။ကျောင်းသားတပိတ်ကိုဝန်းရံရင်မလ၁၀ရက်နေ့ကလက်ပန်းမြို့မှာရိုက်နှက်ဖမ်းဆီးခံခဲ့ရတဲ့ကိုတင်ဝင်းဟာရန်ကုန်ဆေးရုံကြီးမှာကုသခံရပြီးသူ့ကျန်းမာရေးအခြေအနေကတော့စစ်ဆေးနေသေးပဲလို့ဆိုပါရယ်အသက်ရှူကျက်ချင်းတွေးရန်ချင်းနေနဲ့ကျန်းမာရေးဆိုးဝါးနေကြောင်းမိသားစုဝင်ဖြစ်တဲ့ညီဖြစ်သူကအခုလိုပြောပါရယ
်ဟိုကျွန်တော်တို့ကိုကြီးကညလဲတွေးရည်အန်တယ်လေဟုတ်ပါဇက်ကရောအဲနှာခေါင်းနဲ့ရောသူတို့ဒီတပိတ်စစ်ကြောင်းခြုံခွင်းတဲ့အချိန်တုန်းကရိုက်နှက်ခံရတာလေဟုတ်အဲ့ဒါတွေကအခုမှကံဖြစ်တယ်လို့ဖြစ်ပြီးတော့သူအချုပ်ထဲမှာတာဝတီအချုပ်ထဲမှာရှိနေစင်ရတယ်သေးုံပြရတယ်သူစီကန်လေသွားတယ်သေးတာဝတီသေးုံလေတက်ကြတယ်ဟုတ်အဲ့ဒီမှလည်းမတတ်တာဘူးကမတတ်တာတဲ့ဆုံးမနေရကျွန်တော်တို့နှစ်ရက်နေဒီရုံးထုတ်တော့ကျွန်တော်တို့မိသားစုနဲ့တွေ့တဲ့အချိန်မှာတရှိူတွေပြတ်တယ်ဆိုပြီးတော့ပြစ်လဲသွားတာအဲဒီချုပ်ထဲမှာစီးသွားတဲ့ခါတဲ့သူသွေးတွေပါတယ်တဲ့ဒါမဲ့နောက်ပိုင်းကျတော့ကျွန်တော်တို့တွေ့တဲ့ခါမှာကျွန်တော်တို့စေးဝါးလေးတွေသူတို့သူ့ကိုပေးတယ်ဒီစေးဝါးလေးတွေတောက်ပေါ့နော်ဟုတ်ချုပ်ထဲမှာတော့ဗာဖြစ်ဖြစ်ဗာမီကျော်ပါရာစီတမောအဲဒီနှလုံးပဲသူတို့ကအများတန်းတိုက်တယ်ဘူးဖြစ်ဖြစ်အလိုလေပြောတယ်ကျွန်တော်တို့ကိုရီကျွန်တော်တို့ရဲ့ရှေ့မှာတော့ဒီလိုဖြစ်နေသူနောက်ွယ်မှာဆိုရင်သူ့ကိုပြစ်စုမဲ့လူမရှိဘူး။တာဝတီတောင်သူတို့တာဝတီစေးရုံပို့တော့လဲဘာမှသူတို့တွေကဟိုအယူဒီဇိုင်းနဲ့ကုပေးတာလည်းမရှိတဲ့အခါကျတော့ကျွန်တော်တို့ပြောပြတယ်သူနှစ်ခေါက်သုံးခေါက်တက်ရတယ်တာဝတီစေးရုံကိုအဲ့ဒီအချိန်မှာလဲသူတို့မှဟိုတမကြီးဆောင်ရောက်မှုဆိုတော့ဘာတစ်ခုမှအယူဒီဇိုင်းမရှိဘူးဆိုတော့ပြောတယ်
သူ့ကိုရန်ကုန်ဆေးရုံကြီးကိုပို့ထားပေမဲ့တိုင်အဝတီကနေလိုက်လာတဲ့ရဲ6ဦးခန့်ကလုံခြုံရေးအရစောင့်ကြည့်မှုတွေရှိနေပါတယ်။အကျဉ်းထောင်မှကလေးကထောင်ဆေးရုံကိုမကြာခဏတက်ရပြီးစီးသွားတဲ့အခါမှာသွေးပါလာတာဖြစ်နေတယ်လို့လည်းဆိုပါတယ်။သူ့ရဲ့ကျန်းမာရေးအတွက်လက်တလုံးမှာအာမခံရဖို့ရှေ့နေတွေနဲ့စ조사သွားမယ်ဆိုပြီးမိသားစုတွေကဆိုပါတယ်
။အာမခံရမယ်ဆိုရင်ဟိုသူ့အနေနဲ့ဒီမှာစိတ်ရည်လက်ရည်ဘယ်လိုပြောမလဲကျမကြီးကုသမှုခံလို့ရတယ်လေအဲ့ဒါလေးကိုလည်းကျွန်တော်တို့ဒီရှင်းနေဆရာဥရောပဆန်းအောင်လည်းကျွန်တော်တို့တိုင်နေထားပါတယ်ဒီကျမကြီးမကောင်းမင်းနဲ့အကိုကဒီလောက်ထိအသက်ရှူတွေပြတ်အောက်ဆီဂျင်တွေပေးသွေးတွေအမ်ကိုရီကျွန်တော်တို့ရဲ့ရှေ့မှာတော့ဒီလိုဖြစ်နေသူနောက်ွယ်မှာဆိုရင်သူ့ကိုကြည့်စုမဲ့လူမရှိဘူးပြန်ခေါ်အားမှာထောင်ထဲကိုပြန်ခေါ်အားမှာသူကရမ်းဆိုးရင်လေသူကျမကြီးကောင်းလို့တိုက်ရရင်သူဘာမှမဖြစ်ဘူးပေါ့နော်
လက်ပန်းမြို့မှာចောင်းသားတပိတ်ကိုဖြိုခွဲဖမ်းဆီးစဉ်တုန်းကចောင်းသားနဲ့အရက်သားတွေရိုက်နှက်ခံခဲ့ရပြီးတချို့ကတော့ရိုက်နှက်ထားတဲ့ဒဏ်တွေကြောင့်ကြောအောင်ခြင်းခေါင်းနေမူဝေခြင်းခေါင်းကိုက်ဝေဒနာတွေခံစားနေရတယ်ဆိုပြီးမိသားစုဝင်တွေကဆိုပါတယ်အချင်းထောင်ထဲမှာတော့ဆေးဝါးလုံလောက်မှုမရှိတဲ့အတွက်လဲအတွင်းဒဏ်ရာတွေကိုကုသနိုင်ဖို့အတွက်ခက်ခဲတယ်လို့ဆိုပါတယ်မနေ့ကတော့တရားဝတီတရားရုံးမှာចောင်းသားနဲ့ဝင်းရံပြည်သူတွေကိုရုံးထုတ်ခြင်းစာရေးစာယူအဝေးတင်တက္ကသိုလ်တက်နေတဲ့ចောင်းသား73ဦးရဲ့အာမခံပယ်ချခံခဲ့ရပြီးအသက်မပြည့်ပဲထိမ့်သိမ့်ခံခဲ့ရတဲ့ចောင်းသား2ဦးကတော့အာမခံနဲ့ကလေးငယ်တရားရုံးမှာစစ်ဆေးခံခဲ့ရပါတယ်။မနေ့ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်3ဦးတရားဝတီတရားရုံးကိုလာရောက်ပြီးចောင်းသားတွေကိုအားပေးစကားပြောကြားခဲ့ပါတယ်ရှင်။
မအေးအေးမမေးမြန်းတင်ပြထားတာပါ VOA မြန်မာပိုင်းကနေပုတ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းနိုင်ငံတကာသတင်းတစ်ပုတ်တင်ပြပါဦးမယ်အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်သမားတွေရဲ့ရန်ကကာကွယ်ဖို့ဆိုပြီးနိုင်ငံသားတွေရဲ့တယ်လီဖုန်းမှတ်တမ်းအမြောက်အများကိုအစိုးရကစူးစောင်းစောင့်ကြည့်ပိုင်ခွင့်ပေးခဲ့တဲ့အစီအစဉ်အဆုံးသတ်လိုက်တဲ့ဥပဒေတရက်ကိုအထက်လွှတ်တော်ကမနေ့ကအတည်ပြုလိုက်ပြီးသမ္မတဥဘာမားကလက်မှတ်ရေးထိုးလိုက်ပါတယ်ဒီဥပဒေအရတယ်လီဖုန်းမှတ်တမ်းတွေကိုအစိုးရကတင်စီတာမဟုတ်တော့ပေမဲ့တယ်လီဖုန်းကုမ္ပဏီတွေကတော့တာဝန်ယူရမှာဖြစ်ပါတယ်။အရင်ကကြည့်သုံးခဲ့တဲ့ပြည်တွင်းစောင့်ကြည့်ရေးအစီအစဉ်သက်တမ်းကုံဆုံးပြီးနေရက်အကြာမှာခုလိုဥပဒေတည်ရက်ကိုအတည်ပြုလိုက်တာပါ။ဒီအကြောင်းဆက်လက်တက Hoax တင်ပြပို့ထားတာကိုကိုသိန်းထက်ဦးကတင်ပြချပါရစေ
။အမေရိကန်လွတ်မြောက်ရေးဥပဒေလို့နာမည်ပေးထားတဲ့အခုအတည်ပြုလိုက်တဲ့ဥပဒေအရ အမေရိကန်ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေကိုအစိုးရရဲ့မြို့သားလုံခြုံရေးအေဂျင်စီကစောင့်ကြည့်ခွင့်အဆုံးသတ်သွားပြီဖြစ်ပါတယ်။အထက်လွှတ်တော်လူများစုကောင်းဆောင်မစ်မက်ကော်နယ်ကတော့ဒီဥပဒေကိုကန့်ကွက်ခဲ့သူပါ။သူကခုလိုပြောပါတယ
် It does not enhance the privacy protections of American citizens.
ဒီလိုကြောင့်အမေရိကန်ပြည်သူတွေရဲ့ပုဂ္ဂလိကကိုယ်ရေးကိုယ်တိုင်အချက်လက်ကာဝန်တွေကိုတိုးမြင့်ပေးနိုင်မှာမဟုတ်ပါဘူး။အမေရိကန်မျိုးသားလုံခြုံရေးထိခိုက်စေပြီးတိုက်ပွဲတွေအတွင်းထိရောက်တဲ့လက်နက်တစ်ခုကိုလျှော့လိုက်သလိုဖြစ်သွားပါလိမ့်မယ်။အချိန်အခါအရမှားနေပါလေ
။ဒါပေမဲ့လည်းအခုအချိန်ဒီအမေရိကန်ဆိုရအနေနဲ့တယ်လီဖုန်းမှတ်တမ်းတွေကိုရယူပိုင်ခွင့်တော့ရှိနေပါသေးတယ်။ဘယ်နေ့ကဘယ်ကိုဖုန်းခေါ်တယ်၊ဘယ်နှချိန်ခေါ်တယ်၊ဘယ်လောက်ကြာတယ်ဆိုတာမျိုးပါ။ဘာအကြောင်းပြောတယ်ဆိုတာမျိုးကိုတော့သိခွင့်မရှိတော့ပါဘူး။ဒီဥပဒေတရားစောင့်ကြည့်ရေးအစီအစဉ်ကိုဖောက်သွယ်ချခဲ့တဲ့ရုရှားမှာရောက်နေတဲ့အမျိုးသားလုံခြုံရေးအေဂျင်စီကန်ထရိုက်တာဝင်တဲ့အောင်အဲရော့စနိုဒင်တဲ့အောင်မြင်မှုတစ်ခုဖြစ်တယ်ဆိုပြီးတော့တချို့သတင်းဌာနတွေကရေးပါတယ်အဲရော့စနိုဒင်ကတော့လူတွေရဲ့တယ်လီဖုန်းမှတမ်းတွေကိုစောင့်ကြည့်တာကအကြမ်းဖက်တိုက်ခိုက်မှုကိုကာကွယ်နိုင်မှာမဟုတ်ဘူးဆိုပြီးပြည်တွင်းခြေစိုက်ပြည်ပဆိုင်ရာလူချင်းချမ်းသာကွန်အဖွဲ့ကြီးနဲ့မနေ့ကတော့ဆက်သွယ်ခဲ့တဲ့အချိန်မှာပြောသွားခဲ့ပါတယ
်။ When you have individuals like me who are ultimately responsible for this going into a desk
ကျွန်တော်လိုလူတယောက်အတွက်ဒီကိစ္စကိုအဓိကတာဝန်ယူပြီးမနေ့တိုင်းရုံးကိုရောက်လာတဲ့အချိန်မှာကဘာကြီးရဲ့မနေ့ကအရင်တစ်ပတ်ကအရင်လကအဆက်အသွယ်အားလုံးကိုပြန်ရှာဖို့ကြိုးစားရတဲ့သူတယောက်အတွက်ချက်ချင်းသိလာရတာကတော့ဒီလိုပြန်ရှာရတဲ့အတွက်ဘာမှမသိနိုင်ဘူးနားမလည်နိုင်ဘူးဆိုတာပါဒါကိုသိလာရလို့ပါ
ဥပဒေမရှိလို့စောင့်ကြည့်တဲ့အစီအစဉ်လုံးဝမလုပ်ရဘူးဆိုတာမျိုးတော့မဖြစ်နိုင်ဘူးဆိုပြီး Republican Matt Chu ကပြန်လည်ညှိနှိုင်းဖို့ပြောခဲ့တာမျိုးတွေရှိပါတယ်။ Democrat Matt တွေဘက်ကတော့လက်ရှိဥပဒေပေါ်မှာပဲအခိုင်အမာကာကွယ်ပြောနေကြတာပါ။ Minnesota ပြည်နယ် Democrat ထဲလွှတ်တော် Matt R. Franken ကအခုလိုပြောပါတယ်။
The House passed USA Freedom Act
အမေရိကန်လူမျိုးရေးဥပဒေအချိန်တော်ကြာညှိနှိုင်းဆက်ဆက်ပြီးမှအောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေပါ။ထောက်လိုင်းရေးအာဏာပိုင်တွေအတွက်လိုအပ်တဲ့အပြောင်းအလဲတွေထည့်သွင်းထားတယ်လို့အမေရိကန်ပြည်ထောင်စုကိုကာကွယ်ဖို့အမေရိကန်တွေရဲ့အခွင့်အရေးနဲ့အစိုးရရဲ့တာဝန်ယူမှုကိုအာမခံထားတဲ့ဥပဒေပါ
။မနေ့ကညနေမှာပဲသမ္မတဥပမာဥပဒေချမ်းကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီဥပဒေကအမေရိကန်ပြည်သူတွေရဲ့လွတ်လပ်မှုကိုဘေးကင်းလုံခြုံအောင်ကာကွယ်ပေးရမှာအရေးကြီးတဲ့ဥပဒေတရားဖြစ်တဲ့ဆိုပြီးသမ္မတဥပမာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။ပုတ်ထူနေညနေခင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြပေးပါအောင်ရှင
်ဒီမဆူအနေနဲ့ရိုဂျာမွတ်စတင်တွေကိုဒန်းတူရီတွေဆက်ဆက်မှုအမေရိကန်အစ်မြင့်တန်တမန်တူဦးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံသားတွေလိုရိုဂျာတွေကိုလက်ဆက်လက်ခံဆက်ဆက်မှုလို့ရတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးအန်ရစ်ချစ်ကပြောဆိုလိုက်တာပါဒီချိန်ထဲမှာမြန်မာဆူအကတော့ဒီသတင်းပတ်စောပိုင်းကမြန်မာရေပိုင်ထဲမှာရှာဖွေတွေ့ရှိခဲ့တဲ့လှေစီးပြည်သူ900ယောက်ကိုဒီကနေ့မှာပဲတောင်ပြိုလက်ဝဲမြို့ကယာယီခိုလွန်စခန်းကိုပြောင်းရွှေ့ပေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်တရုတ်နိုင်ငံရန်စီမြစ်ထဲမွန်တိုင်းကျနေချိန်မှာတိမ်မောက်သွားခဲ့တဲ့ခီးရဲတဲ့တင်မောက်ပေါ်ကပျောက်ဆုံးနေတဲ့လူ430ယောက်ကိုကယ်ဆယ်ရေးလုပ်သားတွေဒီကနေ့လဲဆက်လက်ရှာဖွေနေကြပါတယ်။မနေ့နောက်ပိုင်းကတိမ်မောက်သွားတဲ့တင်မောက်ကနေရှာဖွေကယ်ဆယ်နိုင်သူ14ယောက်ပဲရှိသေးတယ်လို့လည်းအစိုးရပိုင်းတင်းကဖော်ပြခဲ့တာပါ။ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ထိပ်တန်းတာဝန်ရှိသူတွေရဲ့အကျင့်ပြတ်ချဆမှုအရှုပ်တော်ပုံတွေနဲ့ဆက်နွယ်ပြီးဟုတ်တာဆက်ဘလက်တာကိုအမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတဲ့ကြောင်းအမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။ FIFA ဟုတ်တာရာထူးကနှုတ်ထွက်မဲ့အကြောင်းရုတ်တရက်ကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုဆိုတာရှင်းနေတဲ့စုံစမ်းစစ်ဆေးပြီးတော့ FIFA ကစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါ။IS Islam အစိုးရတွေကိုနှိမ်နှင်းနေတဲ့ဆက်စင်ရေးတွေမှာစစ်သွေးကြွဖို့တောင်းကြောက်ဖို့တုတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ဒင်ကင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ IS စစ်သွေးကြွတွေကိုနှိမ်နှင်းရေးမဟာဗျူဟာနဲ့ပတ်သက်လို့မဟာမိတ်ညွန်ပေါင်းအဖွဲ့ဝင်တွေနဲ့အတူအီရတ်ဝန်ကြီးချုပ်ဟီရာအယ်ပါတီနဲ့တွေ့ဆုံခဲ့တဲ့ပြည်သူနိုင်ငံပဲရစ်မြို့ကဆွေးနွေးပွဲပြီးနောက်တစ်နေ့မှာပဲဝန်ကြီးဘလင်ကင်ကပြင်သစ်ရေဒီယိုတစ်ခုကိုပြောဆိုခဲ့တာပါ
။တရင်ချင်းချက်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီထိလိုင်းတိုမီတာ71.25ရို့ကနေအသံလွှင့်ပေးခဲ့တာပါ။ဒီကနေ့ည9:00နာရီအစီအစဉ်မှာလည်းဆက်ပြီးနားဆင်ကြပါအောင်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.